ထိုင်းနိုင်ငံမကောက်မြို့တော်မှာဈေးဝယ်ကုန်နိုင်ကြီးတွေစတင်ကြောင်းတွေနဲ့စားသောက်ဆိုင်တွေဒီကနေ့ပဲပြန်ဖွဲ့ပါတယ်။ဒါကြောင့်လဲကာယောဂါဆိုင်ရာတင်းကျပ်တဲ့ကန့်သတ်ချက်တွေ၃လနီးပါးချမှတ်ထားရကအခုတော့အခြေအနေတွေပုံမှန်လိုပြန်ဖြစ်လာပါတယ်။
คิดว่าน่าจะดีขึ้นนะคะเพราะการฉีดวัคซีนมันเริ่มจะทั่วถึงค่ะแล้วก็คนก็ระมัดระวัง
လူအတော်များကကွယ်စီထိုးနေကြတဲ့အတွက်အခြေအနေတွေကောင်းလာပြီလို့ထင်ပါတယ်။ကာယောဂါဘေးကိုလည်းလူတွေပိုးပြီးတော့တတိထားလာကြပါပြီလို့ဈေးဝယ်လာသူတို့ကပြောသွားတာပါ။ပုတ်ကူးဆက်နိုင်ခြင်းများတဲ့ပြည်နယ်29ခုကအလပြင်ဆိုင်တွေ၊စပင်ညက်ဆိုင်တွေနဲ့အနှိတ်ခမ်းတွေအပြင်အာကစားကွင်းတွေကိုပါပြန်ဖွင့်လိုက်ပါတယ်။ COVID-19 ကာယောဂါကကွယ်ထိန်းချုပ်ရေးအဖွဲ့ကဩဂုတ်လ29ရက်နေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်အရစားတောက်ဆိုင်တွေမှာလည်းလူအခန့်အသတ်နဲ့ဝင်ရောက်စားသုံးခွင့်ပြုလိုက်ပါတယ်။စီပွားရေးလုပ်ငန်းရှင်တွေအနေနဲ့ကလည်းသူတို့ဝန်ထမ်းတွေကိုကကွယ်စီအပြည့်ထိုးပေးဖို့နဲ့ပုံမှန်ပိုးစစ်တာတွေလုပ်ဖို့တိုက်တွန်းထားပါတယ်။ပိုးမရှိကြောင်ဆေးစစ်ချက်ပြနိုင်သူတွေဒါမှမဟုတ်ကကွယ်စီထိုးပြီးကြောင်သက်တည်ပြနိုင်သူတွေကိုပဲဆိုင်ဝင်ခွင့်ပြုဖို့လည်းအကြံပေးထားပါတယ်။ကာယောဂါကြောင့်ထိခိုက်နေရတဲ့နိုင်ငံစီပွားရေးကိုအနည်းကင်းစွာပြန်ဆနိုင်ဖို့ကန့်သတ်ချက်တွေဖြေလျှော့ပေးတာပြင်ဆင်ပြောင်းလဲတာမျိုးလုပ်ဖို့လိုတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။COVID-19 ကာယောဂါဓာတ်နဲ့အဆိုးဆုံးကျုံနေရတဲ့ထိုင်းနိုင်ငံမှာကကွယ်စီတွေကိုပါအရှိန်မြင့်ထိုးနှံပေးနေပေမဲ့လို့ပြည်သူ66တန်းကျော်တဲ့က17ရာခိုင်နှုန်းကိုပဲကကွယ်စီအပြည့်ထိုးပေးရပါသေးတယ်။